ဟောင်ကောင်ကျွန်းမှာဒီမိုကရေစီရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေမှာလူစုကိုင်းဝင်တွေလို့ယူဆရသူတွေတိုက်ခိုက်မှုကြောင့်လူပေါင်းဒါဇင်နဲ့ချီဒဏ်ရာရခဲ့ပြီးဒီလိုတိုက်ခိုက်မှုပေါ်မှာစိတ်ဆိုးဒေါသထွက်နေကြပါတယ်လူမှုကွန်ရက်တွေမှာတွေ့ရတဲ့လက်ကင်ဖုန်းနဲ့ရက်ယူထားတဲ့ဗီဒီယိုထဲမှာတော့တရုတ်လူစုကိုင်းတာရစ်ကလို့ဆွဆွဲပြောဆိုနေတဲ့အဖြူရောင်ဝတ်တိုက်ခိုက်သူတွေကဟောင်ကောင်ရဲ့ယထာဘူတာရုံတစ်ခုမှာခီးတယ်ရီကိုပိုက်လုံးတွေဒုတ်တွေနဲ့ရိုက်နှက်ခဲ့ကြတာပါ။သက်ဆိုင်သူအားလုံးတည်တည်ငြိမ်ငြိမ်ရှိကြဖို့အမေရိကန်အစိုးရကတိုက်တွန်းထားပြီးအရသားတွေကိုရာဇဝတ်ခိုင်းတာတွေကအုပ်စုဖွဲ့အကြမ်းဖက်တိုက်ခိုက်တာဟာအထူးစိုးရိမ်စရာဖြစ်တယ်လို့ပြောပါတယ်။ဟောင်ကောင်အစိုးရဘက်ကလိုအပ်တယ်လို့ကင်တွဲဆောင်ရွက်ပြီးရာဇဝတ်မှုကျူးလွန်သူတွေကိုအပြစ်ပေးရေးတရုတ်အစိုးရကအခိုင်အမာထောက်ခံကြောင်းတရုတ်အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်။ဟောင်ကောင်ရဲ့ပြည်တွင်းရေးကိုပြည်ပကဝင်ရောက်ဆက်ဖက်မှုတွေအကြမ်းမဲ့ဆွဆွဲမှုတွေကိုအပြင်းထန်ဆန့်ကျင်ကြောင်းလည်းတရုတ်အစိုးရကပြောဆိုပါတယ်။အကြမ်းဖက်မှုတွင်လူပေါင်း54ယောက်ဒဏ်ရာရပြီးတူကတော့စိုးရိမ်ရတဲ့အနေအထားမှာရှိနေပါတယ်။